ဒီနေ့အမျိုးသားလွှတ်တော်ကအတည်ပြုခဲ့တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းမှာအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကအကြံပြုချက်အတိုင်းအများစုကိုအတည်ပြုခဲ့ကြောင်းအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဝင်ဒေါက်တာမျက်ညာနာဆိုးကပြောပါရယ်
လွှတ်တော်ကဆုံးဖြတ်ပြီးတော့တည်ပြုတယ်ဒါပေမဲ့စတဲ့ကပြောခဲ့တယ်လို့ပဲ89ရာခိုင်နှုန်းလောက်ရပါတယ်ဆိုတာမှန်စချက်အတိုင်းပေါ့နော်အဲ့အတိုင်းပဲဖြစ်ပါတယ်တော်တော်များများတော်တော်များများမဲခွဲပေမဲ့လည်းဥပဒေကြမ်းကော်မတီကနေပြီးတော့အကြံပြုထားတဲ့အချက်တွေပေါ်မှာပဲတည်ပြီးတော့နော်တည်ပြုသွားတာကိုတွေ့ရပါတယ
်တပိတ်မောင်ចောင်းသားចောင်းသူတွေတောင်းဆိုထားတဲ့ပညာရေးအသုံးစရိတ်20ရာခိုင်နှုန်းသုံးဆွဲဖို့ကိုပယ်ချလိုက်ပြီးအခုအတည်ပြုတဲ့အထက်မှာရာခိုင်နှုန်းအတိအကျမတတ်မှတ်ပဲပြင်ဆင်ခဲ့ပါတယ်
လို budget ကို fix တတ်မှတ်တာတော်တော်ခဲရင်ပါလေဒါဒီလေးဝန်ဆိုင်ဆွေးနွေးပွဲတွေကလည်းဟိုဆရာအနေနဲ့တောက်လျှောက်ပြောခဲ့ပါတယ် annually သွားပါတယ် budget ဆိုတာဒီနှစ်20ရာခိုင်နှုန်းဒါပေမဲ့22ရာခိုင်နှုန်းလည်းဖြစ်မယ်19လည်းဖြစ်ခြင်းဖြစ်မယ်18လည်းဖြစ်ခြင်းဖြစ်မယ်တိုင်းပြည်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့အပြောင်းလဲရှိနိုင်တယ်ဆိုတာအဲ့တော့အခုပြဋ္ဌာန်းလိုက်တဲ့ပြဋ္ဌာန်းချက်ကလည်း20ရာခိုင်နှုန်းဆိုတဲ့တတ်မှတ်ချက်တော့မပါသွားဘူးဒါပေမဲ့နှစ်စဉ်တိုးမြင့်သုံးဆွဲသွားမယ်ဆိုတဲ့ဟာတော့ပါတယ်နောက်ပြီးတော့ဒါဟာ final မဟုတ်သေးပါဘူးဒါဟာအမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်မျိုးသားလွှတ်တော်ရဲ့အတည်ပြုချက်ပဲဖြစ်ပါတယ
်အမျိုးသားလွှတ်တော်မှာအတည်ပြုခဲ့တဲ့ပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းမှာပါဝင်တဲ့ចောင်းသားသမဂ္ဂနဲ့ဆရာဆရာမအသင်းတွေဖွဲ့စည်းခွင့်ကိုတော့အတည်ပြုတဲ့အပိုင်းလည်းရှိခဲ့ပါတယ
်ဝန်ထမ်းနေနိုင်ငံရေးပါတီကင်းရှင်းရမယ်ဆိုတဲ့အတွက်ကြောင့်မလို့ဆရာဆရာမများနှစ်တက်နိုင်ငံရေးပါတီတို့ဝင်ရောက်ခွင့်ရှိသည်အဲ့လိုမျိုးဟာတွေပဲဟိုပယ်ဖြတ်တာပါចန္တာတွေကတော့ထတ်နေလို့ထတ်ကြော့ထတ်ကြော့ဥမာကျောင်းသားဆရာတမကများလွတ်လပ်စွာဖွဲ့စည်းခွင့်ရှိရေဆိုလေးနေရာလောက်မှာပါတယ်တနေရာဥပဒေဆိုတနေရာမှာပါရင်လုံလောက်ပြီ
ပညာရေးမူဝါဒကော်မရှင်နဲ့ပတ်သက်လို့လဲဒေါက်တာမျက်ညာနာစုကအခုလိုရှင်းပြခဲ့ပါတယ
်အခုအစ်စ်ပြန်ဖွဲ့စည်းတဲ့ကော်မရှင်ဟာအမျိုးသားပညာရေးမူဝါဒကော်မရှင်ပဲဖြစ်တယ်မူဝါဒအပိုင်းဆိုင်ရာပဲဘာမှဝင်ရောက်ဆွတ်ဖွဲ့မှုချုပ်ကန့်မှုမရှိတော့ဘူးနောက်ဘိုလ်ချုပ်ကန့်မှုရှော့ချရေးဆိုတာလဲဆရာတို့တရားဝင်ကိုဒီဥပဒေထဲမှာထည့်ပေးထားတယ်အမျိုးသားပညာရေးဥပဒေမှာပါတဲ့ကော်မရှင်နဲ့လုံးဝကိုမတူတော့ပါဘူ
းလက်ဗရန်မြို့မှာတပိတ်မောက်ဆန္ဒပြခဲ့တဲ့ကျောင်းသူကျောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာဟာလည်းမဖြစ်သင့်ကြောင်းဒေါက်တာမျက်ညာနာစုကပြောပါတယ်ရှင်